ုလိုနှလုံးနဲ့သွေးကြောယောဂါရှိနေတာတွေကိုလူတွေသတိမပြုမိကြပဲရုတ်တရက်နှလုံးထဖောက်တာဟာအချိန်မရွေးဖြစ်နိုင်ပါတယ်။လက္ခဏာတွေကတော့ရှင်ဘတ်အောင်တာအသက်ရှူကျက်တာချွေးပြန်လာတာမူးမေ့ကျင်တာနဲ့ပြုတ်အံလာတာတွေပါပြီးဖြစ်ရခြင်းအကြောင်းရင်းကတော့နှလုံးကိုသွေးပိုးတဲ့သွေးကြောတွေတစ်ခုသို့မဟုတ်တစ်ခုထက်ပိုပြီးပိတ်ဆို့သွားလို့ပါလို့ကျန်းမာရေးပညာရှင်တွေကဆိုပါတယ်။အဆိုဆုံးအခြေအနေမှာတော့ဒီနှလုံးဖောက်တာကြောင့်ချက်ချင်းရုတ်တရက်ကိုတည်သွားနိုင်ပါတယ်။ဒါပေမဲ့အခုလိုသွေးကြောပိတ်ဆို့မှုကိုဖြစ်စေဖို့အန္တရာယ်ဖြစ်စေနိုင်တဲ့အချက်တွေကတော့အရင်ကတည်းကစဖြစ်လာခဲ့တာမို့ဒီအချက်တွေကိုသာကြိုသိနိုင်ပြုပြင်ထိန်းသိမ်းပေးနိုင်ရင်တော့အခုလိုရုတ်တရက်နှလုံးဖောက်တာမဖြစ်အောင်ကာကွယ်ပေးနိုင်တယ်လို့နှလုံးယောဂအထူးကဒေါက်တာဂျွန်ဖူဒီကဆိုပါတယ
် The good news is we know that 90% of heart disease is preventable.
ဒီငောင်းကတော့ဒီယောဂဖြစ်စေနိုင်တဲ့အန္တရာယ်တွေကိုရှော့ချပေးလိုက်ရုံနဲ့ဒီယောဂဖြစ်ဖို့ကနေ90ရာခိုင်နှုန်းတောင်ရှော့ချနိုင်တယ်လို့ကျွန်မတို့သိထားတဲ့ချက်ပါပဲ
။အဲ့ဒီတော့ဒီအန္တရာယ်ရှိတဲ့အချက်တွေကဘာတွေပါလဲ။ပထမအုပ်စုမှာတော့သွေးတိုးတာ၊သွေးထဲမှာမကောင်းတဲ့ကိုလက်စတရောအဆီများတာနဲ့စီးကျူယောဂရှိထားပြီးသားသူတွေနောက်နှလုံးယောဂါဖြစ်ဖို့မျိုးရိုးပီစနဲ့မိသားစုရာဇဝင်ရှိထားပြသသူတွေနောက်တစ်စုမှာတော့ဆလိတောက်သူခန္ဓာကိုယ်လှုပ်ရှားမှုနည်းသူဝရတဲ့သူနဲ့စိတ်ဖိစီးမှုများသူတွေပါတယ်လို့ကျန်းမာရေးပညာရှင်တွေကဆိုကြပါတယ်။အခုလိုနှလုံးသွေးကြောပိတ်သွားဖို့ပထမအန္တရာယ်ဖြစ်တဲ့အသက်ကြီးလာလေပိုဖြစ်လေဖြစ်လေရှိတဲ့သွေးတိုးတာမှာတင်လူလက်ပိုင်းအသက်40နဲ့55အကြားမှာသွေးတိုးတာဖြစ်လာရင်ဒီနှလုံးဖောက်တာနဲ့လေဖြတ်တာတွေအပါအဝင်နှလုံးယောဂါတွေဖြစ်လာဖို့အန္တရာယ်ပိုများသွားစေတယ်လို့လဲလူပေါင်းထောင်ပေါင်းများစွာကိုနှစ်ပေါင်းများစွာအချိန်ယူလေ့လာခဲ့တဲ့လေ့လာမှုကသုတေသီဒေါက်တာနော်ရီနာအယ်လန်က
So if you have hypertension by the time that you're age 55
ဒါကြောင့်မို့လူလက်ပိုင်းရွယ်တစ်လျှောက်လုံးမှာသွေးပေါင်ချိန်ပမာဏကိုပုံမှန်မှာထိန်းထားနိုင်သူတွေနဲ့ရှင်လိုက်ရင်အသက်55နှစ်အရွယ်မတိုင်ခင်မှာသွေးတိုးဖြစ်လာတဲ့သူတွေမှာတော့နှလုံးနဲ့သွေးကြောဆိုင်ရာယောဂါတွေဖြစ်ဖို့အန္တရာယ်က30ရာခိုင်နှုန်းနောက်မြင့်သွားတယ်လေ
ဒါကြောင့်ဒီအရွယ်အလတ်ပိုင်းမှာစာစာများတာဝရတာနဲ့မျိုးရိုးဗီဇတွေကြောင့်ပတ်သက်ပြီးဖြစ်ရတဲ့သွေးတိုးယောဂါတွေမဖြစ်အောင်ကာကွယ်နိုင်ဖို့အထူးအရေးကြီးကြောင်းကိုဒေါက်တာအယ်လန်က
It's important that early in life starting around age 30 or 40
အသက်30နဲ့40ဝန်းကျင်စောပိုင်းအရွယ်ကစပြီးတော့ကျမတို့အနေနဲ့ကျန်းမာရေးနဲ့ညီညွတ်အောင်နေထိုင်စားသောက်ပြီးသွေးပေါင်ချိန်ကိုပုံမှန်ပမာဏမှာထိန်းထားနိုင်ဖို့ကအရေးကြီးပါတယ်ဒီလိုထိန်းထားလိုက်မယ်ဆိုရင်နောက်ပိုင်းဘဝတစ်လျှောက်လုံးမှာနှလုံးသွေးကြောဆိုင်ရာယောဂါတွေဖြစ်လာဖို့အန္တရာယ်ကလျှော့သွားနိုင်ပါတယ်ရှင
်အဲ့ဒီတော့အခုလိုထိန်းထားနိုင်အောင်ကျန်းမာရေးနဲ့ညီညွတ်အောင်ဘယ်လိုစားဖို့နေဖို့လိုပါလဲမျိုးရိုးဗီဇာကြောင့်နှလုံးနဲ့သွေးကြောယောဂါဖြစ်နိုင်တဲ့အန္တရာယ်ရှိထားသူတွေတောင်မှမကောင်းတဲ့အစီများတာတွေအလွန်ချွတ်မစားဘဲအသေးရွက်ပဲစားရင်ဒီမကောင်းတဲ့အစီတွေသွေးကြောထဲမှာစုပုံလာတာကြောင့်သွေးကြောပိတ်တာဖြစ်နိုင်မဲ့အန္တရာယ်နည်းသွားနိုင်တယ်လို့မျိုးရိုးဗီဇာအန္တရာယ်ရှိသူပေါင်း3000နီးပါးကိုလေ့လာခဲ့တဲ့မက်မာစတာတက္ကသိုလ်ကဒေါက်တာဆိုနီယာအန်နန်ကဆိုပါတယ
် Among people with a high risk genotype their risk of
မျိုးရိုးဗီဇာကြောင့်အန္တရာယ်ရှိနိုင်သူတွေမှာနှလုံးယောဂါရုတ်တရက်ဖောက်နိုင်မှု30ရာခိုင်နှုန်းလောက်ပိုများသွားပါတယ်။ဒါပေမဲ့အဲ့ဒီလူတွေအနေနဲ့ဟင်းသီးဟင်းရွက်နဲ့အသီးအနှံအစိမ့်တွေများများပါတဲ့အစားတွေစားပေးနိုင်ရင်တော့ဒီဖြစ်ဖို့အန္တရာယ်က1ရာခိုင်နှုန်းဒါမှမဟုတ်ပုံမှန်လူတွေလိုပဲပြန်လျော့ကျသွားမှာပါရှင
်။အခုလိုအသီးရွက်တွေအပြင်အသီးရွက်အစီပဲသုံးပြီးငားနဲ့ပဲတွေပါပိုစားခြင်းအဖြစ်နှလုံးယောဂါကနေကာကွယ်နိုင်တယ်အခုလိုမစားတတ်တာကခက်နေတယ်လို့နှလုံးယောဂါအထူးကဒေါက်တာဒါရီရက်မိုဇာဖရီယန်ကဆိုပါတယ
် People are getting chronic diseases not from eating too much but eating poorly
လူတွေအနေနဲ့ဒီနာတာရှည်ယောဂါတွေဖြစ်ရတာကစားတာများလုံးလို့မဟုတ်ပါဘူးမစားတတ်လို့ပ
ါအခုလိုစားတတ်ဖို့အပြင်နှလုံးယောဂါကကာကွယ်နိုင်ဖို့ကကိုယ်ခန္ဓာလှုပ်ရှားမှုလည်းရှိဖို့လိုပါတယ်တချို့ကရုံးမှာထိုင်ရတဲ့အလို့ကြောင့်လှုပ်ရှားမှုနည်းသွားတတ်ပါတယ်ဒီနေ့ကိုမိနစ်20လမ်းလျှောက်ပြီးတပတ်မှ9ရက်လှုပ်ပေးနိုင်ရင်တောင်လုံလောက်တယ်လို့ကျန်းမာရေးပညာရှင်တွေကဆိုပါတယ်အခုလိုစားတက်လှုပ်ရှားတက်ရင်အစီများအဝလွန်တာကိုလည်းရှော့ချနိုင်ပြီးနှလုံးယောဂါအပြင်နှလုံးယောဂါကိုပါဖြစ်လာစေနိုင်တဲ့စီးကျူယောဂါကိုလည်းကာကွယ်ပေးနိုင်ပါတယ်အဲ့ဒီတော့အခုလိုကျန်းမာရေးနဲ့ညီအောင်စားတက်နေတဲ့ရင်နှလုံးယောဂါကြောင့်သေတဲ့နှုန်းအမျိုးသားမှာရောအမျိုးသမီးမှာပါကျသွားနိုင်ကြောင်းအမျိုးသမီးပေါင်း8000ကို26နှစ်ကြာသုတေသနလုပ်ခဲ့တဲ့ဒေါက်တာစတက်ဖနီကယူဗီကဆိုပါတယ
် Within this population approximately 81%
ဒီစားတက်ခဲ့တဲ့သူတွေထဲမှာပါတဲ့အမျိုးသမီးအားလုံးအနေနဲ့ကျန်းမာအောင်နေထိုင်စားတောက်တာတွေလုပ်ပေးလိုက်ရင်ရုတ်တရက်နှလုံးကြောင့်မလို့သေရတဲ့နှုံကနေခမန်းကြီးအားဖြင့်ပေါ့81ရာခိုင်နှုန်းတောင်ကာကွယ်ပေးနိုင်ပြီသားဖြစ်သွားတယ်လေ
။နောက်နှလုံးနဲ့သွေးကြောယောဂါဖြစ်လာဖို့အန္တရာယ်ရှိတဲ့အချက်တစ်ခုကတော့စိတ်ဖိစီးမှုများလွန်းတာပါ။ ဒီစိတ်ဖိစီးမှုတွေကနေကာကွယ်နိုင်ဖို့အမေရိကန်နိုင်ငံကနှလုံးအထုခုဆရာဝန်ဒေါက်တာအောင်မြိုင်ကလည်း
စိတ်နောက်ဆက်မဖြစ်အောင်ပေါ့စိတ်မတူနိုင်အောင်စိတ်ရှုပ်စရာမစင်စားတော့ဗမာပြည်မှာတော့အဲ့ဒီတရားနဲ့ရှိတဲ့လူဟာအကောင်းဆုံးပဲပေါ့နောက်ကျမကြီးလှုပ်ရှားမှုရှိတဲ့ကလည်းကျမကြီးအတွက်ပိုကောင်းတယ
်စိတ်ဖိစီးမှုကြောင့်ရောအခြားအကြောင်းအရာတွေကြောင့်ပါစိတ်လိတ်တောက်လွန်းသူတွေအနေနဲ့လည်းနှလုံးရောဂါတွေဖြစ်ဖို့အန္တရာယ်ရှိသူတွေထဲမှာပါနေတာမို့စစ်လေဖြတ်ချင်းအပြင်ဒီအန္တရာယ်ကိုပိုလျှော့ချစေနိုင်တယ်လို့ဒေါက်တာကူဘီကဆိုပါတယ်။သူတို့ရဲ့လေလာတွေ့ရှိချက်အရကျန်းမာရေးနဲ့ညီအောင်နေတာစားတာအပြင်စစ်လေပါဖြတ်လိုက်ရင်တော့အန္တရာယ်က92ရာခိုင်နှုန်းအထိတောင်ရော့ချသွားတယ်လို့သူမကထောက်ပြလိုက်ပါတယ်။ဒါအပြင်ဒီနှလုံးနဲ့သွေးကြောယောဂါဖြစ်ဖို့အခုလိုအန္တရာယ်ရှိတဲ့သူတွေအနေနဲ့ကြိုတင်ပြီးစစ်စစ်တာတွေလုပ်တင်တယ်လို့လည်းဒေါက်တာအောင်မြိုင်ကအကြံပေးလိုက်ပါတယ
်။တွေ့မစင်ကိုလက်စထရောမသိဘူး။အမအဲ့ပိတ်တဲ့လူတွေကဒိုင်ဘီတီးဖြစ်တတ်တယ်။တကယ်ရှိမှလည်းမသိဘူးမဖြစ်တော့သူတို့မှာအဲ့ blood pressure ရှိတတ်တယ်။ဝါးတဲ့လူကလည်းဖြစ်ရင်လည်းရုပ်တရက်အားတဲ့တိုင်းနဲ့ဆုံးတတ်တယ်။ပိတ်တဲ့လူကတော့ဒိုင်ဘီတီးရှိနေရုပ်တရက်ဆုံးတတ်တယ်။အမကိုတွေ့လို့ယောဂရယ်စီဂျိုယောဂရယ်ကိုလက်စထရောများတဲ့ဟာတိထားရင်ရှောင်လို့ရတယ်။တချို့ကယောဂရှိမှမသိဘူးလေ။အမတော့အသက်40ကျော်ထားရင်တော့နှလုံးယောဂကိုဆိုင်ရဆရာဝန်နဲ့ EKG နဲ့တိုင်းလို့ရင်တော့ကောင်းတယ်မဟုတ်လား။တွေ့လေတနည်းတကာဆက်မှာ X-ray ကတော့၃လနဲ့တကာပါအသက်50ကျော်တော့တနည်းတကာဆက်တယ်ကောင်းတော့
အဲ့ဒီတော့နှလုံးယောဂါကိုကြိုတင်ကာကွယ်နိုင်ဖို့ကျန်းမာရေးနဲ့ညီညွတ်အောင်စားတောက်နေထိုင်ပြီးဆေးလိပ်မတောက်ပဲစိတ်ဖိစီးမှုတွေကိုဖြေရှင်းနိုင်ကပုံမှန်စစ်စစ်ကြဖို့အကြံပေးရင်လည်းဒီတစ်ပတ်ကျန်းမာရေးကဏ္ဍကိုအဆုံးသတ်ပေးရစေခင်ဗျာ